Christmas နဲ့နှစ်သက်ကူကာလမကြခင်ကြတော့မှဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတိုင်းဒေသတွေမှာတိုက်ပွဲတွေမဆင်းနိုင်သေးတာကြောင့်အားလိုက်ရဲ့ယာတိတွေကိုမဆင်နွှဲနိုင်မဲ့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီအတွက် Christmas နဲ့နှစ်သက်ကူလို့အခါသမယမှာတိုက်ပွဲတွေအများဆုံးရပ်ကြဖို့လက်နက်ကင်ပရိပခါတွေမှာပါဝင်နေသူတွေကိုတိုင်းရင်းသားလူမှုအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ပြည်စုံကိုတော့မဆုမုံကပြောပြပေးပါမယ်။
ဟုတ်ပါတယ်ဒီကနေ့စနေနေ့ပိုင်းမှာတော့ရှမ်းပြည်နယ်ကုတ်ခိုင်ဘက်မှာတိုက်ပွဲတွေဆက်ဖြစ်ပြီးစီးရဲတင်းမာနေတဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစီးရဲတင်းမာမှုတွေကြောင့်အသက်လူကြီးပြေးနေရတဲ့အခြေဟာခရီးရန်ဘာသာဝင်တွေအထွတ်အမြတ်ထားရာခရစ်စမတ်ကာလဖြစ်တယ်လို့မကြခင်မှာလဲ2016ကုန်ဆုံးတော့မယ့်နှစ်တစ်ကူကာလရောက်တော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ်
ကိုခိုင်ပါဝင်ပြန်မှာပြန်ပြီးတော့ဟိုသနတ်တန်တွေကြားရတယ်စိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီတစ်ဆင့်ဒေသမှာရှိနေတဲ့ဒုက္ခတွေတစ်သိန်းသောက်လို့ရလေစီးလန့်စားစားနဲ့အသေးချင်းဆိုရင်သွားကြနဲ့ဒေနယာဟုဆိုရင်မသွားကြနဲ့ဆိုရက်အဆန့်တက်တွေကြားထဲမှာနေနေရတယ်လို့ကျွန်တော်တို့သိရပါတယ်ရှင့်ဒီလိုကိုလူမျိုးတွေဘာသာရေးရအချော့မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှဟိုပြေးလွှားနေရတယ်နောက်ပြီးတော့ဟိုစေစားစားဝတ်နေရစားဖို့နော်ဒီပါကျက်စနာထောက်ထားမှုအူနေတွေလည်းလုံးဝမရရှိနေတဲ့အခြေအနေတွေစနစ်တည်းမဟုတ်တော့ဘူးပေါ့ကျွန်တော်တို့အခုဆိုရင်ဒါ9နှစ်တော့6နှစ်ပဲရောက်လာပြီအဲ့တော့အဲ့လိုမျိုးကာလရှည်တာနေတာဟာကလေးတွေအတွက်ပို့ပြီးတော့မှစိတ်ဓာတ်ရဟာပို့ပြီးတော့ကြီးပါတယ်တခြားသူတွေပြောသလိုမျိုးတခြားသူတွေအများစုပေါ့ Christmas Gala မို့လို့ဒုံပိတ်ကြတောင်းပိတ်ကြတဲ့ပျော်စီးတွေထွက်ပြီးတော့ဈေးစုတော့ချီးမွမ်းရမယ့်ကာလမှာသူတို့မှာတော့ပျော်ရွှင်နိုင်ဘူးဈေးစုတော့ချီးမွမ်းခင်ရဘူးပေါ့နော်အဲ့ဒါဟာဒီကြီးမားတဲ့စိတ်ဓာတ်ရတွေကိုဖြစ်စေနိုင်တယ
်အခုလိုတိုင်းရင်းဒေသတွေမှာစစ်မီးမငိမ့်နိုင်သေးတာဟာဒေါန်ဆန်းစုကြည်ဦးဆောင်ပြီးပေါ်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးလုပ်ငန်းစဉ်ကိုအယုံကြည်မဲ့စေပြီးငြိမ်းချမ်းရေးကြိုးပမ်းမှုလမ်းကြောင်းကိုတွေ့ဖယ်စေတဲ့အမျိုးသားညီညွတ်ရေးစီရေးကိုထိပါစေတဲ့အဖြစ်တွေဖြစ်တယ်ဆိုတာကိုလည်းချင်းပြည်နယ်ရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲဒီဇင်ဘာ23ကကြေညာချက်ထုတ်ခဲ့ပါတယ်အထူးသဖြင့်အခုလိုခရစ်စမတ်ကာလမှာကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးစစ်ရှောက်ဒုက္ခသည်တွေဘေးကင်းပါစေကြောင်းချင်းတိုင်းရင်းသားတွေအနေနဲ့စုမုံကောင်းတောင်းပေးပါတယ်လို့လဲချင်းလူမှုအဖွဲ့အစည်းတခုဖြစ်တဲ့ချင်းပြည်နယ်တိတိမ်မြို့အခြေဆိုင်ဇူမီလူငယ်များအသင်းအတွင်မှုဦးထံဘန်းလျံကပြောပါတယ
်နေ့တိုင်းသူတုံးတဲ့ခါတိုင်းမှာမြန်မာပြည်သင်းငင်းချမ်းဖို့ပေါ့နော်ကျွန်တော်တို့ဒီခရစ်စမတ်အချိန်မှာလည်းပြီးတော့နှစ်တစ်ခုအချိန်မှာလည်းကျွန်တော်တို့တကယ်ကိုဆုတောင်းပေးပါတယ်ဆုတောင်းနေပါတယ်ကျွန်တော်တို့ဒီကနေအဝေးကနေပေါ့နော်ဟိုဆုတောင်းပေးပါတယ်ဟိုချက်ချင်းဟိုစစ်ပွဲရပ်ပါစေပေါ့နော်မြန်မာငင်းချမ်းပါစေဟိုဘဝတွေလည်းပြန်ပြီးတော့ဟိုတည်ဆောက်နိုင်ပါစေကောင်းကောင်းဟိုနေနိုင်ပါစေငင်းချမ်းပါစေလို့ပဲကျွန်တော်တို့ဟိုခရစ်စမတ်အချိန်ခါနဲ့အဲဒီသင်္ခါမကျွန်တော်တို့စုတောင်းပေးပါရယ်ဖျားဆင်ကောင်းချီးပေးပါစေစုတောင်းပေးမှာပ
ါစစ်ဘေးကြောင့်နှစ်ချီတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအပြင်လက်တလောစစ်ဘေးကြောင့်တိမ်းရှောင်နေရတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်အခုဆိုရင်စောင်းရသည်လို့အေးချမ်းလာတဲ့ရာသီဥတုတန်အပြင်စားနေရိတ်ခါအခက်အခဲတွေလည်းဖြစ်နေတာကြောင့်ဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာစားနေရိတ်ခါတွေအမြန်ဆုံးအကူအညီပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးနဲ့တရားမျှတရေးအဖွဲ့ကဦးသောမတ်ထမ်ရှမ်းမုံကပြောပါတယ
် IGGP တွေကိုကျွန်တော်တို့အစိုးရကလူလူရှုထားဖို့တောင်းဆိုချင်ပါတယ်ဒီလိုအရေးကိုဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဒီဆက်မတော်ပိုင်းပေါ့လေစနေတစ်ဆက်ဆုံးစုတွေစစ်ပန်ထားဖို့အတွက်ကျွန်တော်တို့အဲ့ဒါအချို့ဥပဒေတောင်းဆိုချင်ပါတယ်ဒီ UN ကအစားအသောက်တွေလည်းအဲ့ဒါကိုနော်ရောက်ရှိဖို့ရန်ဆက်ခဲနေတဲ့အတွက်ကြောင့်ဒီစာနေရိတ်ခါနဲ့သူတို့ရဲ့ CCTV ရဲ့နော်အပြည့်အစုံ solution တိုင်းဝင်ဖြစ်နေတာအတွက်ကြောင့်တော့သူတို့ဆုံးဖြတ်ပြနေရတာအတွက်ကြောင့်တော့ကျွန်တော်တို့ဒီစာနေရိတ်ခါသူတို့ဆိုရင်းများအတွက်ကြောင့်ပေါ့လေဒီဟောက်ပတ်ပြတဲ့လုံခြုံမှုရှိတဲ့အချိန်ခါမှာပေါ့လုံချုံရေးပေါ်လေအဲဒီအရာတွေပေါ်မှာဆိုရင်ကြီးရှိပါတယ
်အရသာအစိုးရလက်ထက်အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို27ရာစုပင်လုံးအခြေခံပြီးအခုဆိုရင်တိုင်းနယ်ပြည်နယ်အသီးသီးမှာ NCA လက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးသားအစ်စ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့အစီအစဉ်ဆောင်ရွက်နေကြချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းဒေသတွေမှာထိုးစစ်တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေစေစီရင်တင်းမာမှုအနေအထားအပေါ်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့ဒုက္ခသည်ရေကူညီဆောင်ရွက်ပေးနေသူတွေကစိုးရိမ်နေကြပြီးတော့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးငြိမ်းချမ်းရေးကိုရှေ့ရှုပြီးတာဝန်ယူလှုပ်ဆောင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်